America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American အသံရဲ့2018ခုနှစ်ဩဂုတ်လ12ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းအစီအစဉ်တွေကိုကျမအများသိအောင်ကတာဝန်တင်ဆက်သွားမှာပါ
ကျမသင်္ကီထိုက်ပါရှင်American အကာသသိပ်ပံအေဂျင်စီ NASA ကသမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရက်အနည်းကိုကပ်ဖို့အကာသစူဇန်ရေရှင်ကိုဒီကနေ့လွှတ်တင်လိုက်ပါပြီ။ Caspian ပင်လယ်ဆိုင်ရာသမိုင်းဝင်သဘောတူညီချက်တရက်ကိုဒီကနေ့သက်ဆိုင်ရာနိုင်ငံတွေလက်မှတ်ထိုးလိုက်ကြပါပြီ။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီတင်းတွင်ညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအလျင်မြန်စတင်မှုနှစ်နိုင်ငံကြားသဘောတူညီမှုရယူပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးကမြန်မာအစိုးရပြင်ဆင်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုတဲ့အပေါ်ကောင်းမွန်တဲ့အလားအလာဖြစ်အခက်အခဲတွေကသုံးသပ်ကြပါတယ
်မြန်မာပြည်ဖက်ကအစိုးရပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဖက်ကအစိုးရပိုင်းညီနိုင်ဆောင်ရွက်ပြီးတော့နိုင်ငံတကာကြောင်းဝင်အံပေးပြီးမှန်မှန်ကန်ကန်ဆောင်ရွက်နိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့ပြည်တွင်းအတွက်လည်းပြဿနာအေးပါပဲ
ကမန်တိုင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေပြောသွားတာပါသတင်းပြေဆုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအနာဂတ်မှာစစ်တပ်လှုပ်ရှားမှုအတွေ့အာဃာတကနေအထောက်ပံ့တွေပေးနိုင်အောင်လုပ်ဖို့အမေရိကန်ကကြိုးပမ်းနေတဲ့အကြောင်းပြင်တဘာဝအမွေးကြိုင်ဗနီလာပင်တွေခိုးယူခံနေရတာဘယ်လိုဟန်တာနိုင်မလဲကောင်ရိုးကနေဓာငွေလောင်စာရီထုတ်နိုင်တော့မလားစရဲစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်အမေရိကန်အကာသသိပ်ပံအေဂျင်စီ NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရက်အနည်းကိုကပ်ဖို့အကာသယန္တစီကိုဒီကနေ့လွှတ်တင်လိုက်ပါပြီဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ် Cape Canaveral အငူကနေပါကာဆိုလာပရုအကာသစူဇန်ရေရှင်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်။တမိုင်းမှာရှိခဲ့တဲ့အကာသယင်းတွေထက်ပိုပြီးနေရက်ဝင်းကျင်ကိုကတ်နိုင်ဖို့အခုခီးစဉ်ကရှိမှန်းထားပါတယ်။အခုလွှတ်တင်လိုက်တဲ့အကာသစူဇန်ရေရှင်ရဲ့အရွယ်အစားကတော့ကားအသေးဒဇင်းစာလောက်ရှိပြီးပေါင်ချိန်1400ရှိပါတယ်။တနာရီကိုမိုင်ပေါင်း4,000-3,000အရှိန်နဲ့သွားမှာဖြစ်ပြီးတမိုင်းမှာအရှိန်အမြန်ဆုံးအကာသယင်းလည်းဖြစ်သွားစေပါတယ်။ဒီအချိန်ကဘလောက်မြန်းတယ်လဲဆိုရင်မိုင်140လောက်ဝေးတဲ့အမေရိကန်ပြည်ထောင်စုဖီလာဒယ်ဖီးယားကနေဝါရှင်တန် DC မြို့တော်ကိုတစ်စက္ကန့်နဲ့ရောက်နိုင်တဲ့နှုံးလေးဖြစ်ပါတယ်။အမေရိကန်အကာသသိပ်ပံအေဂျင်စီ NASA ကလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကနေရက်ဝင်းကျင်ကိုအကာသစူးစမ်းရေးရင်လွတ်တင်လိုခဲ့တာပါ။ဒါပေမဲ့နေရက်အပူချိန်ကနေအကာသယင်ကိုကာကွယ်ပေးနိုင်မဲ့ဤပညာမရှိဖြစ်ခဲ့ပါတယ်။အခုပါကာဆိုလာအကာသစူးစမ်းရေးရင်ကသက်ရှိထင်ရှားလူပုဂ္ဂိုလ်တဦးရဲ့အမည်ကိုပေးထားတဲ့ပထမဆုံးသော NASA ရဲ့ mission လည်းဖြစ်ပါတယ်။နေစွမ်းအင်လှိုင်းတွေတရှိမှုကို1958ခုနှစ်ကတည်းကခန့်မှန်းခဲ့တဲ့ဒေါက်တာယူဂျင်းပါကာရဲ့အမည်ကိုပေးထားတာဖြစ်ပါတယ်။အခုအကာသစူးစမ်းရေးရှင်ကနေရဲ့ဆက်ဝန်းကိုချဉ်ကပ်သွားရင်ဒေါက်တာပါကာခန့်မှန်းခဲ့တဲ့နေစွမ်းအင်လှိုင်းတွေရဲ့အရှိန်ကိုလေ့လာနိုင်မှာလည်းဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာတောက်ကြနေတုန်းကပုဂ္ဂလိကလေကြောင်းလိုင်းပိုင်လေယာဉ်ကိုခိုးယူမောင်းနှင်ခဲ့တဲ့သူဟာ Richard Russell ဆိုသူဖြစ်တယ်လို့အာဏာပိုင်တွေကပြောကြလိုက်ပါတယ်။အသက်29နှစ်ရှိဖြစ်တဲ့အဲဒီလူဟာ Horizon Air လေကြောင်းလိုင်းမှာခီးသည်တွေရဲ့တစ်တာတွေနဲ့လေယာဉ်ကိုဆွဲတဲ့အလုပ်ကိုလုပ်တာဖြစ်ပါတယ်။သူဟာတောက်ကြနေကအလုပ်ယူနီဖောင်းနဲ့အလုပ်လုပ်ခဲ့ပြီးတော့ Horizon လေကြောင်းလိုင်းရဲ့ Bombardier Q 400လင်းရဲ့ခေါင်းကန်းထဲကိုဝင်ပြီးမောင်းနှင်ပြန်တန်းသွားခဲ့တာဖြစ်တယ်လို့အာနာပိုင်းကပြောပါတယ်။လင်းဟာ Seattle တာကူမာနိုင်ငံကလေဆိပ်ရဲ့တောင်ဘက်မိုင်30ကျော်အကွာက K-Tron ကျွန်းပေါ်ကိုပြတ်ကျသွားတဲ့အချိန်မှာသူလည်းတည်ဆုံသွားတယ်လို့ယူဆကြပါတယ်။အာနာပိုင်းကတော့ Russell ဟာသူ့ကိုယ်သူတက်တည်တဲ့သဘောရှိတယ်လို့ပြောပါတယ်။ဒီဖြစ်ပျက်ကြောင့်တုံလုံးချောက်ချားမိတယ်လို့ Russell ရဲ့မိသားစုဝင်တွေကကြေညာချက်ထဲမှာပြောထားတာကိုမိသားစုနဲ့နီးစပ်သူမိတ်ဆွေတို့ကဖတ်ကြားခဲ့ပါတယ်။တောက်ကြနေနောက်ပိုင်းကစီအတောမြူနောင်းမှာဖြစ်ခဲ့တဲ့လေရင်ခိုးယူပြန်တမ်းမှုနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးအရာရှိတွေဟာစုံစမ်းစစ်ဆေးမှုကိုစနေနေ့မှာစတင်ခဲ့ပါတယ်ခင်ဗျာ
တူရကီရဲ့စီးပွားရေးပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေအပေါ်ကိုတူရကီသမ္မတကမနေ့စနေနေ့မှာပြစ်တင်ပြီးတူရကီနိုင်ငံအပေါ်စီးပွားရေးအရာဆစ်ဆင်နေတယ်လို့ပြောဆိုလိုက်ပါတယ် ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ဘက်ကတူရကီသွင်းကုန်တွေအပေါ်ခွန်တိုးကောက်မှုနဲ့ဒဏ်ခတ်ပိတ်ဆို့မှုကိုတပြိုင်တည်းဆောင်ရွက်လာပြီးနောက်ပိုင်းအမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာတူရကီငွေကြေးတန်ဖိုးကျဆင်းလာတာကိုတူရကီသမ္မတရစ်စစ်ထေရဲ့အာရဝန်ကတုံ့ပြန်ခဲ့တာပါတဖက်သက်ဝါရနဲ့မထီမဲ့မြင်လို့တဲ့လမ်းကြောင်းကိုမပြောင်းတာကြောင့်တူရကီအနေနဲ့မိတ်ဆွေတဲ့မဟာမိတ်တွေရှာဖို့လိုအပ်မှာဖြစ်တယ်လို့ပြီးခဲ့တဲ့တောက်ကြံနေ New York Times သတင်းစာမှာသမ္မတအာဒိုဝန်ကအတွေ့အမြင်ဆောင်ပါရေးခဲ့ပါတယ်။တူရကီနိုင်ငံမှာအချမ်းဖက်ဝါရဆွဲဆွဲချင်တဲ့တရားရင်ဆိုင်မှုဆောင်ဆိုင်ရင်နေအခြေချုပ်ချက်ခံနေရတဲ့ American Korean သင်းအုပ်ဆရာ Andrew Brunson ကိုတူရကီဘက်ကလွှတ်မပေးတဲ့အပေါ်ပြီးခဲ့တဲ့သတင်းပတ်တည်းအတွင်းအမေရိကန်နဲ့တူရကီကြားမပြေမလည်ဖြစ်ခဲ့ပါတယ်။တူရကီအစိုးရကအချမ်းဖက်ဝါဒီတွေလို့သတ်မှတ်ထားတဲ့အဖွဲ့တွေကိုထောက်ပံ့နေဆိုတဲ့ဆွဲချက်နဲ့ဘရွန်ဆန်ကိုထိမ့်သိမ့်ထားတာလပေါင်း20ရှိခဲ့ပါပြီ။ဘရွန်ဆန်ကိုနေအကျယ်ချုပ်ကလွှတ်ပေးရေးတူရကီဘက်ကမလိုက်ရောတာကြောင့်တူရကီအရာရှိကြီးနှစ်ဦးအပေါ်အမေရိကန်ကဒဏ်ခတ်ပိတ်ဆို့ပါတယ်။ဒါ့အပြင်အမေရိကန်ကိုတင်သွင်းတဲ့တူရကီရဲ့တမ်မနီနဲ့အလူမီနီယံတွေအပေါ်အခွန်တိုးမြင့်ကြောင်းပြီးခဲ့တဲ့တောက်ချာနေ့မှာသမ္မတဒေါ်နယ်ထရန့်ကတွစ်တာမှာရေးပါတယ်။အခုချိန်မှာအမေရိကန်နဲ့တူရကီဆက်ဆက်ရေးကမကောင်းဘူးလို့လည်းသမ္မတထရန့်ကရှင်းခဲ့ပါတယ်။တူရကီရဲ့အလူမီနီယံသွင်းကုန်အပေါ်အခွန်20ရာခိုင်နှုန်းတမနီအပေါ်မှာအခွန်50ရာခိုင်နှုန်းကျော်တိုးမယ်လို့သမ္မတထရန့်ကပြောတာပါ။တူရကီငွေကြေးတန်ဖိုးကလည်းလွန်ခဲ့တဲ့နှစ်ကထက်စာရင် 40 ရာခိုင်နှုန်းလောက်ကျဆင်းသွားတာဖြစ်ပါတယ
်။ပြီးခဲ့နှစ်ကလူသေတဲ့အထိကြမ်းဖက်မှုတွေဖြစ်ခဲ့တဲ့လူပြူးအမျိုးသားရေးဝါဒီတွေရဲ့ကြည်တဲ့ဆန္ဒပြပွဲတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC မှာဒီကနေ့ပြုလုပ်သွားမှာဖြစ်ပါတယ်။ဝါရှင်တန် DC နဲ့သူနဲ့ကက်ရဲ့ဗာဂျီးနီးယားပြည်နယ်အာဏာပိုင်တွေကလည်းဒီလူမှုစုဝေးမှုကိုထိန်းဖို့ပြင်နေကြချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ညီညွတ်မှုရှိကြဖို့ကိုမနေ့စနေနေ့ကပန်ကြားခဲ့ပါတယ်။ကျွန်တော်တို့တွေတနိုင်ငံလဲသားချင်းအနေနဲ့လာရောက်ကြဖို့နဲ့လူမျိုးရေးခွဲခြားမှုတွေကြမ်းဖက်မှုလုပ်ရက်တွေအားလုံးကိုပြတင်ရှုတ်ချပြီးအမေရိကန်နိုင်ငံသားအလုံးငင်းငန်းကြဖို့ကိုသမ္မတထရမ့်ကညူဂျာစီပြည်နယ်သူ့ကိုယ်ပိုင်ခေါက်ခွဲမှာရောက်ရှိနေစဉ် Twitter ကနေရေးသားခဲ့ပါတယ်။ဒါ့အပြင်သူ့အနေနဲ့လူနည်းစုတွေရဲ့ဘဝတွေတိုးတက်မြင့်မားလာအောင်တိုက်ပွဲဝင်လှုပ်ဆောင်ခဲ့ပြီးတော့အမေရိကန်နိုင်ငံသားတွေအလုံးအတွက်လည်းဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ပြီးခဲ့နှစ်ကဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘယ်မြို့မှာဖြစ်ပွားခဲ့တဲ့လူမှုစုဝေးမှုအတွင်းသမ္မတရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးတော့အကြီးအကျယ်ဝေဖန်မှုတွေရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဘူဟာဆန်မာမုတ်အလီကဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာဆိုရရဲ့ဆောင်ရွက်ချက်တစ်စိတ်တစ်ပိုင်းဖြစ်တဲ့ရခိုင်မြောက်ပိုင်းကအဆောက်အုံဆောက်လုပ်မှုအခြေအနေကိုတွားကြည့်ပါတယ်။လျှက်ကြခီးစဉ်ဖြစ်နေပြီးခဲ့တဲ့တောက်ချန်နေ့ကရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်အတွင်မှာတော့နှစ်နိုင်ငံကြားနှောင့်နှေးကြန့်ကြာနေတဲ့ဒုက္ခသည်တွေထာနေပြန်ရေးလုပ်ငန်းစဉ်ကအဓိကဦးစားပေးဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချာနေတုန်းကတော့ဝင်ကြီးအလီနဲ့ဥဆောင်တဲ့အဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဥကျော်တင့်ဆွေဥဆောင်တဲ့အဖွဲ့တို့အချက်၈ချက်ပါသဘောတူညီချက်တည်းရခဲ့တဲ့အကြောင်းမြန်မာအစိုးရကသတင်းထုတ်ပါတယ်။အဲ့ဒီတည်းမှာတော့နေရစွန့်ခွာသွားသူတွေကိုယ်သဘောဆန္ဒအလျောက်လုံခြုံစိတ်ချစွာနဲ့ဂုံတိတ်ခါရှိစွာနေရပြန်နိုင်ရေးဆောင်ရွက်ဖို့နှစ်နိုင်ငံဝင်ကြီးတွေအကြားဓာတ်ရိုက်ဆက်သွယ်နိုင်တဲ့ hotline တစ်ခုထူထောင်ထားတဲ့အချက်လည်းပါဝင်ပါတယ်။တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံကဟုတ်မဟုတ်စီစစ်ပြီးပြန်လည်လက်ခံမယ်လို့မြန်မာအစိုးရကနိုင်ငံတကာကိုကတိပြုထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်သင့်မခံပါဘူး။ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့သူတို့ကိုနိုင်ငံသားဖြစ်ခွင့်နဲ့ဘေးကင်းလုံခြုံမှုအာမခံချက်ကိုတောင်းဆိုနေပြီးဌာနပြန်ရေးလုပ်ငန်းစဉ်ကအခုချိန်ထိကြန့်ကြာနေဆဲဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တဝန်းလောင်ကျွမ်းနေတဲ့တော်မီကြောင့်ဒေသခံအတော်များများကသူတို့ရဲ့အိမ်တွေမီးထဲပါမသွားအောင်လုပ်နေတဲ့ချိန်ထဲမှာပဲဒီတော်မီကနေထွက်လာတဲ့အစိတ်မီးခိုးတွေနဲ့တခြားလူမှုညဉ့်ညမ်းမှုအန်ဒီရဲကနေသူတို့ရဲ့ကျန်းမာရေးကိုကာကွယ်နိုင်အောင်လဲကြိုးပမ်းလာနေရပါတယ်။တချို့ဒေသခံတွေကအသက်ရှင်မိုးရတာ၊ချောင်းဆိုးတာ၊မျက်စိရရန်တာတွေလို့တစ်ခါမှမကြုံဘူးတဲ့ကျန်းမာရေးစိုးရိမ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒေသခံတွေအနေနဲ့သူတို့နေထိုင်တဲ့နေရာကနေတော်မီလောင်ကျွမ်းတဲ့နေရာနဲ့မနှီးရင်တောင်မှအိမ်မြေမာနေတယ်ဆိုရင်မျက်နှာဖုံးတွေတတ်ထားဖို့ဆရာဝန်တွေကတိုက်တွန်းလိုက်ပါတယ်။ အခုဆိုရင်ကယ်လီဖိုးနီးယားပြည်နယ်နဲ့တော်မီလောင်တဲ့နေရာနဲ့မနီကတ်တဲ့တခြားနေရာတွေမှာတော့မီးခိုးတွေကဖုံးလွှမ်းနေတာဖြစ်ပါတယ်။လူထုညဉ့်ဉန်းမှုကိုဖြစ်စေတဲ့မီးလောင်ကျန်းမှုကနေဖြစ်လာတဲ့မီးသားတွေနဲ့မီးခိုးအမုံမွားတွေကမိုင်းရပေါင်းများစွာကိုလည်းအလွယ်တကူရောက်ရှိနိုင်တာဖြစ်ပါတယ်။ကယ်လီဖိုးနီးယားတောင်ပိုင်းမှာတနလနေ့ကဖြစ်ခဲ့တဲ့တော်မီကစနေနေ့မှာတော့85စတူရန်ကီလိုမီတာအထိကြီးလာခဲ့ပြီးမီးသားသမားတွေဟာ Holy Jim Canyon မှာရှိတဲ့လူနေအိမ်တွေမီးထဲပါမသွားအောင်အပူတပြင်းနဲ့ငြိမ်းသက်နေရပါတယ်ခင်ဗျာ။
ကက်စပီယံပင်လယ်ကမ်းစား၅နိုင်ငံတို့ကခေါင်းဆောင်တွေပင်လယ်ဆိုင်ရာသမိုင်းဝင်သဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပါပြီ။ရုရှား၊ Iran ၊ Azerbaijan ၊ Kazakhstan နဲ့ Turkmenistan နိုင်ငံတို့ကက်စပီယံပင်လယ်အရေးသဘောတူညီချက်ကိုနှစ်ပေါင်း20ကျော်ကြာညှိနှိုင်းခဲ့ကြတာပါ။ Kazakhstan နိုင်ငံစစ်ကမ်းမြို့ Aktu မှာဒီကနေ့သဘောတူညီချက်ကိုလက်မှတ်ရေးထိုးကြတာလည်းဖြစ်ပါတယ်။သဘောတူညီချက်အသေးစိတ်ကိုတော့မထုတ်ပြန်သေးပါဘူး။ကက်စပီယံပင်လယ်ရဲ့ဟိုက်ဒရိုကာဗွန်သဘာဝဓာတ်ငွေ့တည်ရန်စာတကိုဘယ်လိုခွဲဝေကြမလဲဆိုတာကလည်းအခြေအနေဆွေးနွေးခဲ့ကြရတဲ့အကြောင်းရင်းတွေကတစ်ခုဖြစ်ပါတယ်။ကက်စပီယံပင်လယ်ကျမ်းမြင့်တဲ့အနီးတစ်ဝိုက်ဧရိယာတွေမှာရေနံစီးပေါင်းဘီလီယံနဲ့ချီရှိနေပြီးသဘာဝဓာတ်ငွေ့ကုဗမီတာထရီလီယံနဲ့ချီရှိတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမှာဩဂတ်လ5ရက်နေ့ကလုတ်ခဲတဲ့ငရင်ကြောင့်ကလေးတွေစိတ်ဒဏ်ရာရမှုကနေပြောက်အောင်ကူညီဖို့ရည်မှန်းထားတဲ့စာသင်ကျောင်းတစ်ခုကိုလွန်ဘောက်ကျွန်းရဲ့ဒုက္ခသည်စခန်းမှာဖွင့်လိုက်ပါတယ်။အင်ဒိုနီးရှားစစ်တပ်ရဲ့စိတ်ပညာရှင်ယူဒါရာမန်ကတန်ကျုံရွာမှာဖွင့်ထားတဲ့အဲဒီကျောင်းကိုသွားရောက်ပြီးတော့ငရင်ကြောင့်ကလေးတွေမှာဖြစ်ခဲ့တဲ့စိတ်ဒဏ်တွေပြောက်အောင်အပြူသဘောဆောင်တဲ့လှုပ်ရှားမှုတွေပျော်စရာလှုပ်ရှားမှုတွေကိုလုတ်ခဲကြပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါ။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ Ranger ဒုက္ခသည်တွေပြန်လည်လက်ခံရေးအလင်းအမြန်စတင်မှုနှစ်နိုင်ငံကြားသဘောတူညီခဲ့ပြီးတဲ့နောက်မှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဝန်ကြီးကိုယ်တိုင်နေဆက်မှာမြန်မာအစိုးရပြင်ဆင်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံရေးစခန်းတွေကိုသွားရောက်ကြည့်ရှုခဲ့တဲ့ပေါ်ဒုက္ခသည်တွေပြန်လည်လက်ခံရေးအဆင်ပြေလာစေမဲ့လက္ခဏာဖြစ်အကဲခတ်တွေကရှုမြင်ပါတယ်။ရခိုင်အရေးမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်မှုနဲ့အတူဒေသခံပြည်သူတွေအချင်းချင်းကြားယုံကြည်မှုတည်ဆောက်ဖို့နဲ့နှစ်ဖက်အတိုင်းအဝိုင်းအတွက်ခိုင်မာတဲ့လုံခြုံရေးအာမခံချက်ရှိဖို့အရေးကြီးတယ်လို့လည်းဌာနတိုင်းရင်းသားတွေကထောက်ပြကြပါတယ်။မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်။
ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းတုန်းကရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အချိန်တစ်နှစ်ကြာမြင့်လာချိန်မှာပဲအကြမ်းဖက်တိုက်ခိုက်မှုတွေတွင်နယ်မြေရှင်းလင်းမှုတွေကြောင့်အသက်ဘေးကနေစိုးရိမ်ရလို့ဘင်္ဂလားဒေ့ရှ်ဘက်တင်းချောင်သွားတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့လာရောက်တွေ့ဆုံညှိနှိုင်းပြီးတော့ဒုက္ခသည်တွေအစောတလျင်ပြန်လည်လက်ခံရေးသဘောတူညီချက်ရှိချက်ကိုပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကနေပြည်တော်မှာသဘောတူလက်မှတ်ရေးထိုးခဲ့ကြတာပါစနေနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်နေရက်ကနေပြန်လာမဲ့သူတွေအတွက်ရခိုင်ပြည်နယ်မောင်တော်မြို့နယ်ကမြမအစိုးရပြင်ဆင်ဆောင်ရွက်ထားတဲ့ဒုက္ခသည်ပြန်လည်လက်ခံနေရာချထားရေးစခန်းနေဆက်ကြားစခန်းတွေကိုတွားရောက်လေ့လာခဲ့တာဖြစ်ပါတယ်။အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်ဒုက္ခသည်တွေပြန်လည်လက်ခံရေးမြမအစိုးရတာဝန်ရှိတဲ့သူတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပေါ်အလားအလာကောင်းတစ်ခုဖြစ်နေဌာနေတိုင်းရင်းသားတွေကရှုမြင်ပါတယ်။တိမ့်ချီထွက်ပြေးသွားသူတွေနဲ့ဒေသခံအပြစ်မဲ့ပြည်သူတွေလည်းပါဝင်လာမှုလို့သူတို့ကိုပြန်လည်လက်ခံနေရချထားရေးနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေနဲ့ကုလတို့ပူးပေါင်းပြီးအဆင်ပြေအောင်ဆောင်ရွက်ပေးစေလိုပါတယ်လို့လည်းကမန်တိုင်းရင်းသားလူမှုကွန်ရက်ဥက္ကဋ္ဌဦးထွန်းငွေကပြောပါတယ
်တစ်ဖက်ကအကြမ်းဖက်မှုဖြစ်လာတဲ့အချိန်မှာအရသူအရသားတွေကိုဆက်မဆိုင်သေးနဲ့အကြမ်းဖက်တဲ့လူတွေကိုပဲကြီးကြီးရောက်ရောက်အရေးယူနေခြင်းနဲ့ဒီလိုမျိုးလူဦးရေ9သိန်း8သိန်းထိထွက်ပြေးရအောင်ထိကိုကျွန်တော်တို့လည်းမဖြစ်စေချင်ဘူးတော့ဒီလူတွေကနိုင်ငံသားမှန်တယ်ဆိုလို့ရှိရင်ဒါသူတို့လောက်ကဥပဒေနဲ့စီစစ်ပြီးတော့ထုတ်ပေးတဲ့နာထုတ်ပေးတဲ့နာအခုတော့နိုင်ငံသားလည်းဘယ်နိုင်ငံသားပြောရမှလည်းမသိဘောနော်ကျွန်တော်တို့ဖြစ်နေတဲ့ပုံစံတွေကလေမြန်မာဖက်ကရောပူးပေါင်းဆောင်ရွက်ပြီးတော့တကယ်စီစစ်ပြီးမှန်မှန်ကန်ကန်လက်ခံသွားမယ်ဆိုရင်တော့ဒီနိုင်ငံတကာရဲ့ဝေဖန်မှုတွေပေါ့အလားအလာတွေအလုံးလည်းရောကြပြီးတော့ဟိုဒီဘက်ကရောက်တဲ့လူတွေလည်းသူ့နေရာသူပြန်ရောက်တဲ့သဘောပေါ့နော်မြန်မာပြည်ဖက်ကအစိုးရပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဖက်ကအစိုးရပိုင်းညှိနှိုင်းဆောင်ရွက်ပြီးတော့နိုင်ငံတကာကြောင်းဝင်အံဖြေပြီးမှန်မှန်ကန်ကန်ဆောင်ရွက်နိုင်မယ်ဆိုရင်တော့ဒါကျွန်တော်တို့ပြည်တွင်းအတွက်လည်းပြဿနာအေးပါတယ် တခြားနိုင်ငံတွေရဲ့ဝေဖန်မှုတွေလည်းရောကြပြီးတော့တာပြေလေမှုကိုရရှိနိုင်တယ်လို့အဲ့လိုပဲမြင်ပါတယ်ဟုတ်ကဲ့
ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့ရခိုင်ခီးစဉ်ပေါ်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကသူတို့စီကိုတင်းချီပြီးရောက်ရှိနေတဲ့ဒုက္ခသည်တွေပြန်ပို့နိုင်ရင်ဆောင်ရွက်ချက်တစ်ခုအဖြစ်ရှုမြင်တယ်လို့ဒေသခံပြည်သူတွေနဲ့နေရက်ကနေပြန်လာမဲ့သူတွေကြားယုံကြည်မှုတည်ဆောက်ဖို့လိုအပ်တယ်လို့ရခိုင်ပြည်နယ်ရသေးတော်မျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ
်ကျမတို့မြင်တာကတော့ဟုတ်ပါတယ်ဒီဘင်္ဂလားဒေ့ရှ်ဝန်ကြီးကလာတယ်ပေါ့နော်အဲမြန်မာနိုင်ငံကလည်းစာချုပ်တွေလက်မဲ့ထိုးထားတယ် MOU လက်မဲ့ထိုးထားတာလည်းရှိတယ်ပေါ့လေပြန်လာမယ်ဆိုရင်ခေါ်ဖို့အတွက်ဘလောက်အခြေအနေတိသူတို့ဟိုရှိနေပြီလဲဆိုတာကိုလည်းသူတို့သိကျင်လို့လာတယ်လို့ပဲအဲ့လိုပဲတုံ့တက်ရှင်ပါတယ်အဲ့တော့ကျမတို့အကြံပေးရှင်တာကတော့တကယ်လို့များသူတို့ကိုလက်ခံရမယ်ဆိုရင်လည်းသိတဲ့နေရာတစ်ခုမှာလက်ခံပေးပါနော်နောက်တစ်ခါ1980ခုနှစ်ဥပဒေအရစီစစ်ပါနိုင်ငံသားချင်းတဲ့လူတွေကိုဖြစ်အောင်လုပ်ပေးပါအဲ့တော့သူတို့ကိုဖြစ်တဲ့လူတွေကိုလည်းလက်လက်ဆော့ဆော့လာကုန်သူတို့အဓိကလိုချင်တာကဒီဒေသမှာစာဝတ်နေနဲ့သူတို့လုံနိုင်ကြိုင်နိုင်အောင်လဲလုံခြုံရေးကောင်းကောင်းနဲ့သူတို့နေနိုင်အောင်ကိုပဲသူတို့အဓိကထားပြီးလိုလားနေတယ်ဆိုတာကိုကျမတို့တွေကပြည်သူတွေရဲ့ဆန္ဒတွေကိုအဲ့လိုပဲသိရှိနေရပါတယ
်မြမပင်္ဂလာနိုင်ငံအရေးနဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးလေးလာသုံးသပ်နေတဲ့ဒေါက်တာခင်ဇော်ဝင်းကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဘက်ကမြန်မာနိုင်ငံအထူးသဖြင့်ရခိုင်ဒေသကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့အပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်တင်းချီတဲ့ဒုက္ခသည်တွေအရေးအကျက်တဲကိုပြည်လည်အောင်ဆောင်ရွက်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်ရှုမြင်ပါတယ်
။နောက်ဆုံးအဆင့်အနေနဲ့ဒီဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကလာပြီးခူးရတာပဲ။သူ့အနေနဲ့လည်းနောက်မှကမုတ်တုံရီရဲ့ဝင်လာပြီနော်။သူ့ဒီဘင်္ဂလားဒေ့ရှ်ဆိုလည်းဖိအားတွေကများပါတယ်။သူတို့ကစစ်ကောင်လည်းရောက်ခဲ့တယ်လေ။ရောက်ခဲ့တော့အခြေသွားကြည့်ပြီးတော့သူ့အနေနဲ့ကသူတို့ပဲလည်းပြောမယ်လို့ရှိရင်သူ့အစီအဝိုင်းနဲ့ထိခိုက်တယ်နော်။ဒီကမိုးရေးဆေးရဝင်လာသေးတယ်။အဲဘင်္ဂလားဒေ့ရှ်လည်းမကြင်ရွေးကောက်ပွဲလုပ်တော့မယ်လေ။နော်။ဒါပါလည်းရှာပြီးကျူးစားပေးရတာပါပြောမယ်ဆိုလို့ရှိရင
်အခုလက်ရှိအခြေအနေမှာတော့မြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့တုံ့တုံပြီးရိုဟင်ဂျာလို့နိုင်ငံတကာကခေါ်ဝေါ်တဲ့သိချီတဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရရေးကိုပြန်လာနိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရနဲ့ကုလသမဂ္ဂတို့ပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာမြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတာဖြစ်ပြီးတော့ဒုက္ခသည်တွေပြန်လည်လက်ခံရေးသဘောတူညီချက်တွေရရှိအပြီးမှာတော့ရခိုင်ဘက်ကိုဒုက္ခသည်စခန်းတွေလေ့လာနိုင်ရေးသူ့ရဲ့ခီးစဉ်ဆက်တာလည်းဖြစ်ပါတယ်ရှင်
။မဆုမွန်ဆက်သွယ်မေးမြန်းထားတာပါ။အခုဆက်ပြီးတော့အနာဂတ်မှာစစ်တပ်လှုပ်ရှားမှုတွေအတွက်အာဂါသကနေအထောက်ပံ့တွေပေးနိုင်အောင်အမေရိကန်ကကြိုးပမ်းနေတဲ့အကြောင်းကိုတင်ပြပေးချင်ပါတယ်။ဒါဟာစိတ်ကူးရင်သိပ်ပံရုပ်ရှင်ဆန်ကောင်းဆန်နိုင်တယ်လို့ထင်စရာရှိပေမဲ့ကမ္ဘာတဝန်းအမေရိကန်စစ်တပ်ရဲ့လေကြောင်းပို့ဆောင်ရေးတွေကိုတာဝန်ယူနေရတဲ့ဗိုလ်ချုပ်ကြီးကစစ်တပ်တွေကိုထောက်ပံ့ရေးပစ္စည်းတွေပေးပို့တာနဲ့လောင်စာဆီဖြည့်ပေးရတဲ့အလုပ်တွေဟာတိတ်မကြခင်မှာဒီကမ္ဘာကြီးပေါ်ကနေပျောက်ကွယ်သွားနိုင်မယ်ရှိတယ်လို့ပြောကြားလိုက်ပါတယ် VOA သတင်းတောက် Color Bab ကပန်တဂွန်စစ်ဌာနချုပ်ကနေသတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးမှဖြစ်ပါတယ
်ဆီဖြည့်ရတဲ့လေယာဉ်တွေကုန်တင်လေယာဉ်တွေဟာစစ်တပ်တွေမှာတော့လူလက်နက်ပစ္စည်းကိရိယာနဲ့လောင်စာတွေကိုအမြန်ဆုံးပို့ဆောင်ပေးနိုင်တဲ့နီလန်းဖြစ်ပါတယ်။ဒါပေမဲ့အဲ့ဒါပို့ကောင်းပြီးတော့အမြန်ဆန်တဲ့နီလန်းရှိလာနိုင်ပြီးတော့အဲ့ဒါကတော့အာဂါသာတွေကနေတဆင်ပို့တာဖြစ်တယ်လို့အမေရိကန်စစ်တပ်ရဲ့လေကြောင်းပို့ဆောင်ရေးကိုတာဝန်ယူထားတဲ့ဗိုလ်ချုပ်ကြီး Carlton Everhart ကပြောပါတယ
် If I can resupply from space I can go across the globe in about 30 minutes and if I can get the cost
ကျွန်တော်အနေနဲ့အာဂါသာကနေတဆင်ထောက်ပံ့ရေးပစ္စည်းပို့ရမယ်ဆိုရင်ကဘာကြီးကိုမိနစ်30လောက်နဲ့ကျွန်တော်ဖြတ်ပြန်နိုင်မှာပါကျွန်တော်တို့ဒါဆက်လုပ်ဖို့တာဝန်ပေးခံရတယ်ဆိုရင်ဒါကအမှန်တကယ်တိုးတက်မှုရအောင်လုပ်နိုင်တဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လုံးဝယုံကြည်ပါတယ်ကျွန်တော်အနေနဲ့စစ်ပွဲရဲ့အရှိန်အဟုန်လည်းမြန်အောင်လုပ်နိုင်မှာပါအ
ာဂါသကနေတဆင်ပို့ဆောင်သွားဖို့စိတ်ကူးကတိတ်တော့ဝေးလာတော့တာမဟုတ်ဘူးလို့ဗိုလ်ချုပ်ကြီး Everhart ကပြောပါတယ်တကယ်တမ်းမှာသူကိုယ်တိုင်လက်တွဲလုပ်ချင်ပြီးတော့အာဂါသရင်ကိုအဓိကလှုပ်ဆောင်နေတဲ့ကုမ္ပဏီဥဆောင်သူတွေကလည်းဒါကိုလှုပ်ဆောင်နေကြပြီဖြစ်ပါတယ်Eric Stolmer ဟာပုဂ္ဂလိကအာဂါသယာဉ်အသင်းဥက္ကဋ္ဌဖြစ်ပါတယ
် SpaceX is one of them I know there's foreign ventures that are looking at this as well even you know companies like Sierra Nevada
SpaceX ဟာဒီကုမ္ပဏီတွေထဲကတစ်ခုဖြစ်ပါတယ်နိုင်ငံခြားကနေအကျိုးတူဆောင်ရွက်ခြင်းတဲ့ကုမ္ပဏီတွေရှိတယ်ဆိုတာကိုလည်းကျွန်တော်သိပါတယ်အဲ့ထဲမှာ Sierra Nevada လို့ကုမ္ပဏီတွေတောင်ပါပါတယ်သူတို့မှာအာဂါသလွှတ်တင်တဲ့ဒုံးမြန်လည်းရှိပြီးဒါဟာ American အစိုးရအတွက်မဟာဗျူဟာအရကြီးမားတဲ့အသာစီးရမှုကိုပေးနိုင်မှာဖြစ်ပါတယ်
အဖြစ်လေကုန်ကြစည်အလွန်ကိုမြင်မှာပါတယ်ကုန်ကြစည်တွေအလွန်များတဲ့အတွက်ဒီလိုအာဂါသကိုအသုံးပြုဖို့ကိစ္စကကုန်ကြစည်တွေအတွက်တာမဖြစ်မယ်လို့ကြံ့ညင်သူတွေကပြောလိုက်ပြီးတော့အရေးကြီးဆုံးကိစ္စတွေကိုပဲအသုံးပြုဖို့လိုအပ်တယ်လို့လည်းပြောပါတယ်ဒေါ့ဟာရီဆန်ဟာမာဗျူအာနဲ့နိုင်ငံတကာလေးလာရေးဌာနကဖြစ်ပါတယ
် For example the incident that happened in Benghazi Libya
imagine if we had been able to
Obama le bya nengan bengazi ma phit khe de aphit pyet myo lo ba di kaisa ma de ke lo da chanar o anine athu tat pwet ko tat khai mu phit pi lo 45 minute atwe ma se lo nai ngai me so yin a che ni de myo phit twa nai ma de
agada ga ni thau pan da ri ha a ne song naw 10 minute law athi phit nai au ma mho bu lo harrison ga pyo ba de da mai agada san ya jwan jin du ri ga taim ma ja kin ma da ri a sin tin phit la lay me lo tu ko pyo chang bo chou ji everhart ga pyo ba de
We think possibly maybe in the next 2 years. The train is leaving the station and we're going to be on it.
La man ne twin pinan yin shi le lo tin ne chang le thru wa pyo ba le. Yatha yi ga lo twat ni ba yi. Chinaw le di yatha wa ma lai ba chin pi lo chan mani yin ma u. Chinaw a ni ne shi ga be u saung mi pa twa chin ma le.
Bojoji Everhart ka ro anaga ma sit tat lo sha mu atwa agada ga ni a thau pat ni pe nai aw lo phu. Tu phwe ga aso ya ko aso pyu jet de yin ni bi phit de lo pyo cha lai ba le khmyar.
Ko yan nai ma shin. အခုတော့သဘာဝအမွေးကြိုင်တစ်ခုဖြစ်တဲ့ဗနီလာပင်တွေခိုးယူခံနေရတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါဦးမယ်။အာဖရိကတိုက်အရှေ့တောင်ဘက်မှာရှိတဲ့မာဒဂါစကာကျွန်းဟာကမ္ဘာပေါ်မှာသုံးဆွဲတဲ့သဘာဝအမွေးကြိုင်ဗနီလာတဝက်လောက်ကိုထုတ်လုပ်ပေးနေတာဖြစ်ပါတယ်။ဒီနေ့ဗနီလာခူးတဲ့ရာသီမှာခိုးယူခံရတာတွေနဲ့လူသတ်မှုတွေများလာတာကြောင့်တချို့လယ်သမားတွေကတော့သူတို့ရဲ့အပင်တွေကိုကိုယ်တိုင်စောင့်ကြတာမျိုးတွေရှိပါတယ်။မာရီယာမာဒီယာလိုသတင်းပေးပို့ထားတာကိုကိုငိမ့်ညာကတင်ပြပေးပါမယ်။
ဗနီလာ1ကီလိုကိုဒေါ်လာ930လောက်ဖြစ်လာတာကြောင့်တဘာဝအမွှေးကြိုင်ထဲမှာကမ္ဘာတန်ဖိုးအကြီးဆုံးဖြစ်လာပါတယ်။တချို့တွေကအဲ့ဒီအပင်ရဖို့အတွက်လူတက်တာလူရက်ခိုးယူတာတွေဖြစ်လာပါတယ်။ဂျောင်းနယ်ဆိုင်းနာကဗနီလာစိုက်သူပါ
။တပန်စင်းနေထောက်ဟွန
်။တခိုးတွေကဗနီလာအပင်နဲ့အသီးတွေကိုဖျက်ခိုးကြပါတယ်။အနွယ်တွေကိုပါအိတ်နဲ့ထည့်ခိုးပါတယ်။အဲ့ဒါနဲ့ကျွန်တော်လည်းသတိထားပြီးကာကွယ်ရတာပါ။ဒီနှစ်တော့လှန်တချောင်းနဲ့ပစ္စတိုတနတ်တလက်ဝယ်ထားပြီးကို့ချန်နဲ့ကို့ဘာသာကိုကာကွယ်ရပါတယ
်။မနစ်ကအပင်တွေတခိုးခိုးခံရပြီးတဲ့နောက်ဒီနှစ်မှာတော့အလွတ်မပေးတော့ဘူးလို့ဗနီလာစိုက်သူဂျောင်းနဆိုင်နာကပြောပါတယ်
။နန္ဒပကီ
အဲ့ဒါနဲ့ချန်ထဲမှာနေတယ်စားတယ်ဒီချန်ကိုကာကွယ်ရမယ်လေ
။အခုလိုတုံ့ပြန်တာသူတယောက်တည်းမဟုတ်ပါဘူး။စိုက်ပျိုးသူတွေကသူတို့ရဲ့အသီးတွေကိုလာခိုးတယ်လို့တန်တရားရှိတဲ့သူတွေကိုတတ်တဲ့အမှုတွေအများအများဖြစ်ခဲ့တာပါ။အဲ့ဒီအချိန်ကစပြီးဒေတာဆိုင်ရာအာဏာပိုင်တွေကလည်းခြံတွေကိုကာကွယ်ဖို့လုံခြုံရေးတွေတိုးချဲ့လာပါတယ်။ဆန်နော့ဘဆိုဝါကဒေတာကန်ရဲတပ်ဖွဲ့အကြီးအကဲပါ
။ဗနီလာခိုးယူမှုကိုဟန်တန်းနိုင်မှုအတွက်လိုအပ်တဲ့လှုပ်ဆောင်မှုတွေအတူတကွပေါင်းလုပ်နေပါတယ
်။ရေခဲမုတ်ကနေကော်ဖီအနံ့အရသာကောင်းဖို့သုံးတဲ့ဗနီလာဈေးဟာ2010ခုနှစ်တကီလိုဒေါ်လာ20ကစပြီးဈေးအဆမတန်ထိုးတက်ခဲ့တာပါ။မနစ်ကအနံ့ရောင်အစိမကွဲတဲ့မာဒဂါစကာဗနီလာဈေးကတကီလို635ဒေါ်လာဖြစ်သွားတဲ့အချိန်မှာတော့ရာဇဝတ်မှုတွေအများကြီးဖြစ်ခဲ့တာပါတန်ဘိုတန်ဟူမုံကအဝဲတော်ပ
ါမွန်နဗီဆွန်ဗူဒရေကမဲ
ဗနီလာဈေးကိုတည်ငိမ့်အောင်ဒါမှမဟုတ်ကြာတော့အောင်လုပ်တင်ပါတယ်ဝယ်ရသူတွေအတွက်အခုဈေးကအရန်မြင့်လွန်ပါတယ်ဈေးကြောင့်လို့ရင်လဲထုတ်လုပ်သူတွေအပေါ်မကောင်းတဲ့ကျိုးသက်ရောက်မှုနည်းအောင်ဖြည်းဖြည်းချင်းလုပ်တင်ပါတယ
်ဒေးမြင့်လွန်တဲ့အတွက်တချို့ဖောက်တယ်တွေကတော့ဓာတုဗေဒနီးနဲ့ထုတ်ထားတဲ့ဗနီလာကိုပြောင်းသုံးကြပါတယ်နောက်ပြီးတော့တချို့လယ်သမားတွေကအစိုးရိမ်လွန်ပြီးသူတို့ရဲ့ဗနီလာတွေကိုစောစောရိတ်သိမ်းကြတဲ့အတွက်မာဒဂါစကာကထုတ်တဲ့ဗနီလာတွေရဲ့အရေးအသွေးကျသွားတယ်လို့ဝယ်ယူသူတွေကပြောပါတယ်ခင်ဗျာ
ကိုငိမ့်ချမ်းပါရှင် VOA American အတန်ကမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာမှာတော့ကောက်ရိုးကနေဓာတ်ငွေ့လောင်စာရေးထုတ်နိုင်တော့မလားဆိုတဲ့အကြောင်းကိုနားဆင်ရပါမယ်ပါကစ္စတန်နိုင်ငံကအင်ဂျင်နီယာတယောက်ဟာနှစ်စဉ်အလဟသဖြစ်နေတဲ့တန်ချိန်တန်းနဲ့ချီတဲ့ကောက်ရိုးတွေကိုသုံးပြီးဤသနောဓာတ်ငွေ့လောင်စာရည်တွေထုတ်လုပ်မဲ့နည်းစနစ်တစ်ခုကိုတီထွင်လိုက်ပါတယ်။နိုင်ငံတွင်းလိုအပ်ချက်တွေများလှတဲ့ဤသနောလောင်စာရည်တွေကိုပြည်ပကနေဝယ်ယူတင်သွင်းနေရတာတွေရော့ကျသွားအောင်အကူအညီဖြစ်စေမဲ့တီထွင်မှုလည်းဖြစ်ပါတယ်။ Faith Lapidus သတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြထားပါတယ်။
ပါကစ္စတန်နိုင်ငံဆေးဒ်ပြည်နယ်ထဲကမှုရောစပါးတွေကိုလက်နဲ့ရိတ်သိမ်းနေုံနဲ့ဟော်ရီကတောင်တူလေသမားတွေဘရောမှချမ်းသာလာမှာမဟုတ်ပါဘူး။အခုတော့အလုသမားတွေကိုလှုပ်ခပေးဖို့တောင်ယာကထွက်တဲ့ကောက်ရိုးတွေကနေပိုက်ဆံတွေထွက်လာတော့မှာပါ။နှစ်စဉ်ကောက်ရိတ်သိမ်းပြီးလို့မှုရောစပါးတွေကိုချွေလေပြီးရင်တန်ချိန်တန်ပေါင်း50လောက်ရှိတဲ့ကောက်ရိုးတွေဒီအတိုင်းကျန်ရစ်ပါတယ်။အခုတော့အဲ့ဒီကောက်ရိုးတွေကနေလောင်စာဆီတွေထုတ်လုပ်နိုင်မယ့်နည်းလမ်းကိုအင်ဂျင်နီယာဆိုင်ယက်ဟူစိန်ကတွေ့မြင်ထားပါပြီ
။ What we're doing is we take straw from the farmers at very good rates.
ကောက်ရိုးတွေကိုလည်းသမားတွေစီကနေကျွန်တော်တို့ဈေးကောင်းပေးဝယ်ပါတယ်။နောက်ပြီးအဲ့ဒီကောက်ရိုးတွေကိုအဆင့်50%နဲ့အက်သနောဓာတ်ငွေ့ရေထုတ်လုပ်တာပါ။ကောက်ရိုးတွေကတရားဓာတ်တွေကိုအကျိုးရှိရှိအသုံးချနိုင်အောင်ကောက်ရိုးတွေကိုအချင်းဖောက်ပေါင်းခံလိုက်တာပါ
။ Sayed ကပဲအခုလိုဆက်ပြောပါရယ
် Right now all of the sugar is hidden behind cell walls which is why straw has
ကောက်ရိုးတွေက cell တွေထဲမှာအဲ့ဒီတကြားဓာတ်တွေခိုးအောင်းနေတာပါဒါကြောင့်ကောက်ရိုးတွေမှာအာဟာရတန်ဖိုးလုံးဝမရှိပါဘူးအဲ့ဒီထက်ကတကြားဓာတ်တွေကိုဓာတုနည်းနဲ့ထုတ်လုပ်တဲ့အခါတခြားအရက်တွေကိုချက်တယ်လို့ပဲကောက်ရိုးတွေကနေအက်သနောဓာတ်ငွေ့ကိုထုတ်ယူတာဖြစ်ပါတယ်
အယ်ဘာလိုခေါ်တဲ့ဒီစနစ်ကိုသုံးပြီးတော့ကောက်ရိုးတွေကနေဝင်ငွေရမယ့်အလားအလာတွေတွေ့နေရပါပြီ။ဒါရင်မကပဲလောင်စာနှမျိုးသုံးနိုင်တဲ့ hybrid ကားတွေမီးဖို့တွေကိုလည်းထုတ်လုပ်တော့မှာပါ
။ Since you're making fuel and it's a company that makes fuel and sells it, there's no point in having a fuel source if there's nothing that uses it.
ဒါတော့ဒံငွေရေထုတ်နေတာဖြစ်ပေမဲ့အဲ့ဒီစီကိုသုံးစရာနေရာမရှိရင်အလကားပဲလေ။ဒါကြောင့်အက်သနောဓာတ်ငွေနဲ့နေရောင်ခြည်စွမ်းအင်ကိုပေါင်းစပ်အသုံးပြုနိုင်မယ့်စက်တွေကိုလည်းကျွန်တော်တို့တည်ထွင်နေပါတယ်။ဒီလိုမျိုးဆက်တွေကပါကစ္စတန်နိုင်ငံမှာလည်းတိတ်ကိုအရေးပါပါတယ
်ပါကစ္စတန်နိုင်ငံမှာဒေါ်လာဘီလျံ20ဘိုးပြည်ပကနေလောင်စာဆီတွေတင်သွင်းနေရတာပါကောက်ရိုးတွေကနေဒီလိုလောင်စာဆီထုတ်လုပ်နိုင်မယ်ဆိုရင်တော့ငွေအကုန်အကျတက်တာမဲ့အပြင်တဘာဝပတ်ဝန်းကျင်အတွက်လည်းအကျိုးပြုနိုင်တယ်လို့အဘစ်ကပြောပါတယ
် Because you're making the fuel within your region you're not importing any more carbon from anywhere
ကိုဒေတာတွေမှာပဲလောင်စာဆီတွေထုတ်လုပ်တဲ့အတွက်ပြည်ပကတင်သွင်းလာဖို့လည်းမလိုတော့ပါဘူးဒါဆိုရင်ငွေကြေးအကုန်ကြလဲတက်တာမဲ့အပြင်သဘာဝပတ်ဝန်းကျင်အတွက်လည်းအထောက်အကူဖြစ်စေပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီကထွက်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုအပင်တွေကပြန်ပြီးဆုပ်ယူမှဖြစ်တဲ့အတွက်အဲ့ဒီထက်မှပဲတန်တရာလဲနေမှာပါ။ဒီလိုလှုပ်ချင်းအပြင်အဲ့ဒီဒေတာအတွင်းကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထပ်ပြီးထွက်လာစရာလည်းမရှိတော့ပါဘူး
။ Engineer Abait Ha ပရတိန်နိုင်ငံလန်ဒန်မြို့က Imperial College နဲ့ Royal College of Art ကနေစံသက်တဲ့ Design Engineer မဟာရန်ကိုလက်တလောပူရဲအောင်မြင်ထားသူလည်းဖြစ်ပါရဲ့ရှင်။
မနက်လောင်ပြောပြပေးခဲ့တာပါအခုကျမတို့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ Asia Set 7 ဂျူရုကနေထုတ်လွှင့်ပေးတဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်နိုင်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်တွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမတ်တန်ကြီးထိုက်ကပြောပြပေးပါအောင်ရှင်
American Akata Taipan Agency NASA ရဲ့သမိုင်းဝင်ခီးစဉ်အဖြစ်နဲ့နေရက်အနည်းကိုကပ်ဖို့ Akata ယင်တစည်းကိုဒီကနေ့လွှတ်တင်လိုက်ပါပြီ။ဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာ American ပြည်ထောင်စု Florida ပြည်နယ် Cape Canaveral အငူကနေ Parker Solar Probe Akata စူးစမ်းရေးယာဉ်ကိုလွှတ်တင်လိုက်တာဖြစ်ပါတယ်။သမိုင်းမှာရှိခဲ့တဲ့ Akata ယင်တွေထက်ပိုပြီးနေရက်ဝင်းချင်ကိုကတ်နိုင်ဖို့အခုခီးစဉ်ကရည်မှန်းထားတာပါရှင်။American ပြည်ထောင်စု Washington ပြည်နယ်မှာတောက်ချန်နေတုန်းကပုဂ္ဂလိကလေကြောင်းလိုင်းပိုင်လေယာဉ်ကိုခိုးယူမောင်းနှင်တဲ့သူဟာ Richard Russell ဆိုသူဖြစ်တယ်လို့အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အသက်29နှစ်ရှိပြီဖြစ်တဲ့အဲ့ဒီလူက Horizon Air လေကြောင်းလိုင်းမှာခီးသည်တွေရဲ့တစ်တာတွေနဲ့လေယာဉ်ကိုဆွဲတဲ့အလုပ်ကိုလုပ်တာဖြစ်ပါတယ်။သူဟာတောက်ချန်နေကအလုပ်ယူနေဖောင်းတဲ့အလုပ်လုပ်ခဲ့ပြီး Horizon လေကြောင်းလိုင်းရဲ့Bombardier Q400 လေယာဉ်ရဲ့ကောင်းကင်ထဲကိုဝင်ပြီးမောင်းနှင်ပြန်တန်းသွားခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။တူရကီရဲ့စီးပွားရေးပြဿနာတွေနဲ့ပတ်သက်ပြီးအမေရိကန်နဲ့တခြားနိုင်ငံတွေအပေါ်မှာတူရကီသမ္မတကမနေ့စနေနေ့ကပြစ်တင်လိုက်ပြီးတူရကီနိုင်ငံအပေါ်စီးပွားရေးအရဆစ်ဆင်နေတယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းအမေရိကန်ဘက်ကတူရကီသွင်းကုန်တွေအပေါ်ခွန်တိုးကောက်မှုနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုတပြိုင်တည်းဆောင်ရွက်လာပြီးနောက်အမေရိကန်ဒေါ်လာနဲ့လဲလှယ်နှုန်းမှာတူရကီငွေကြေးတန်ဖိုးကျဆင်းလာတာကိုတူရကီသမ္မတကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ Caspian ပင်လယ်ကမ်းစား၅နိုင်ငံတို့ကခေါင်းဆောင်နေပင်လယ်ဆိုင်ရာသမိုင်းဝင်သဘောတူညီချက်တရက်ကိုဒီကနေ့လက်မှတ်ရေးထိုးလိုက်ပါတယ်။ Kazakhstan နိုင်ငံစိတ်ကမ်းမြို့ Akitu မှာဒီကနေ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင
်။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25 MHz ကနေထုတ်လွှင့်ပေးကြတာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။နောက်ထပ်2နာရီကြာည9နာရီအစီအစဉ်မှာကျမတို့ပြန်ဆောင်ကြရအောင်ပါ။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
။